မနက်ကမှဆက်အနာတိမ်မှုကိုစန့်ကျင်ဆန္ဒပြသူတွေအပေါ်ဖိနှိပ်ဖြိုခွင်းမှုဆက်လက်ဖြစ်ပေါ်နေပြီးတိစုံမှုတွေဆက်ရှိနေတာကြောင့်ဒါတွေကိုရပ်တန့်သွားအောင်နဲ့အပြောင်းလဲတွေဖြစ်ပေါ်လာအောင်နိုင်ငံတကာအတိုင်းအဝန်းကရေးယူဆောင်ရွက်ပေးဖို့ကမ္ဘာတော်နိုင်ငံတချို့မှာစနေနေ့ကမြန်မာတွေစုယုံဆန္ဒပြခဲ့တဲ့အကြောင်းကိုတင်ပြခြင်းပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမ ဟောပြောခဲ့တဲ့ညီမအရေးလှူရှားသူဒေါက်တာနိုင်အောင်ကဒီစီဇန်ကပြဝင်တဲ့ပတ်သက်လို့အခုလိုပြောပါတယ်ပရမရုရှားတန်ယုံမှာဆန္ဒပြတယ်နောက်ပြီးတော့အခုဒီဗမာတန်ယုံရှိကိုရောက်နေကြတာပေါ့နော်အဲ့တော့အိန္ဒိယတန်ယုံမှာပြတဲ့အကြောင်းရင်းကတော့ညီမနေဆက်ကိုဒုက္ခတွေရောက်နေတာကိုမီဇိုရမ်ဝန်ကြီးချုပ်ကတက်ခံတယ်ဆိုပေမဲ့လို့ကွန်မြူနတီတွေကတက်ခံတယ်ဆိုပေမဲ့လို့အိန္ဒိယသမ္မတနေ အဲ့ဒီမှာကျွန်တော်ပြောတဲ့သတင်းစကားကတော့အဓိကအပြင်တော့ကျွန်တော်တို့ကဒီရှေးလျားတဲ့နေဆန်းနဲ့တူတူနေလာကြတယ်။နောက်သမိုင်းကြောင်းတွေလည်းတူရှိလာကြတယ်။နောက်ဒီကျွန်တော်တို့ဒီကိုလိုနီစံကျေးသမိုင်းမှာလည်းတူတူတွေရှိခဲ့ကြတယ်။နောက်နောက်ပြီးတော့ကျွန်တော်တို့ဒီရှင်ချင်းမှုတွေလည်းဖယ်ရတာရှိရပေါ့ဗျာ။ကျွန်တော်တို့ကဘယ်လိုလဲဆိုတော့ကျွန်တော်တို့အင်ဒီဂျင်းနေဖြစ်နေကြတယ်။အင်ဒီဂျင်းနေဖြစ်နေကြတဲ့အခါမှာအိန္ဒိယအနေနဲ့အခွင့်အရေးတစ်ခုရှိနေပါတယ်။အဲ့ဒါဘာလဲဆိုတော့ကျွန်တော်တို့ပမာဏကြောင့်အင်ဒီနာချင်းကောင်းအဖြစ်ချင်ဘူးလားပေါ့ဖြစ်ချင်တယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ဒီနဲ့အတူကျွန်တော်တို့ဒီမိုကရေစီပွဲနဲ့အတူအာစူပေါ်ဆောင်ရွက်ဖို့လိုတယ်ဆေးဆိုးရကပဲနေဆက်မှာရှိတဲ့မတည်ငြိမ်မှုတွေကိုဖြစ်အောင်လုပ်နေတာဒုက္ခတွေတွေကိုအဲ့ဒါများများဖြစ်အောင်လုပ်နေတာအဲ့တော့အိမ်ကြီးချင်းတွေကိုဒုက္ခပေးနေတာကဘမစစ်တပ်ပဲဖြစ်တယ်အဲ့တော့ဘမစစ်တပ်မရှိမှသာလေကျွန်တော်ဘမပြည်ကသူတို့တဲ့အိမ်ကြီးချင်းကောက်ဖြစ်ပြီးတော့တိုင်းပြည်ကိုယ်ယူမြင့်ကြမယ်နေဆက်တွေလည်းကိုယ်ယူမြင့်ကြမယ်ဆိုတဲ့သဘောထားပါ
အလားတူအမေရိကန်အရှေ့ဘက်ခြံနယူးယောက်မြို့တိုင်းစကွဲမှာလဲဒေသဆန်တော်ကြီးမွန်းလဲပိုင်းမှာမြန်မာပြည်ယာနေစီတက်ရောက်ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲမှာ88မျိုးဆက်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူဦးနေတင်မြင့်ကလည်းအခုလိုပြောသွားပါဗျ။
ကျွန်တော်တို့ဒီမိုကရေစီနိုင်ငံတော်အစ်စ်ကြီးကိုနော်လက်မခံဘူး။ဒီမိုကရေစီနိုင်ငံတော်ကြီးချက်သွားမှာကိုလက်မခံဘူး။ပြည်သူတွေလူခွင့်ရပြည့်ဝမှာရရှိမှာကိုမလိုလားတဲ့ဖေဖော်ဝါရီလ10ရက်နေ့မှာအကျဉ်းပြည့်နဲ့စစ်အာဏာသိမ်းလိုက်ပါတယ်။အဲ့ဒါကျွန်တော်တို့ဟာ2020ရွေးကောက်ပွဲရလဲအရာကျွန်တော်တို့ CRPS ကော်မတီပေါ်ထွက်လာပါတယ်။အခု CRPS ကော်မတီရဲ့နော်ဒီအခုသူတို့ရဲ့အဖွဲ့အစည်းနဲ့တိုင်းတာပေါင်းစုံအားလုံးနဲ့စုစည်းညီညာမှုလက်နက်ကန်အဖွဲ့အစည်းတွေနဲ့ဆွေးနွေးမှုဟာအားလုံးအမြင်သွားတဲ့ကျွန်တော်တို့2008ဖွဲ့စည်းပုံချင်းကဥပဒေဆိုရက်တောင်းတဆိုင်ကြီးကိုချက်သိမ်းနိုင်လဲပါပြီ။ကျွန်တော်တို့တိုင်းသားပေါင်းစုံတွေနဲ့ကျွန်တော်တို့ရေကောက်ခံကွန်ဆယ်လက်တွေနဲ့ CRPS ကွန်ဆယ်လက်တွေနဲ့ညီညွတ်စွာဆွေးနွေးစွာဆွေးနွေးကြပြီးတော့ကြားလိုက်ရကျွန်တော်တို့နိုင်ငံကြီးကိုလက်တော်ကာလမှာဖက်စီဘုတ်ချီကန်စီမီပစ်ကောမရွေးစဲနိုင်တဲ့ကာလမှာဒီဗရင်းညင်းစာတန်းနဲ့တူကျွန်တော်တို့ဆက်လက်အုပ်ချုပ်သွားမှာဖြစ်ပါတယ
်ဩပြေကောင်းတို့ရေဝါသာနီရေနေ
အမေရိကန်နောက်ဘက်ဆန်ဖရန်စစ္စကိုမြို့မှာလဲကုလသမဂ္ဂပလာဇာရှိမှာ ရာကျော်တဲ့မြန်မာပြည်စနေနေ့ကစစ်ဝေးဆန္ဒပြခဲ့တာပါဆန္ဒပြပွဲမှာဦးဆောင်ပါဝင်သူဦးကိုကိုလေးပြောတာက
ဒီတွင်မှာဘလို့မတရားဆက်ဖြတ်နေတယ်ကလေးတွေဘလို့တိတ်နေတယ်အမျိုးသမီးတွေဘလို့တိတ်နေတယ်ကျောင်းသားလူငယ်လေးတွေဘလို့တိတ်နေတယ်ဆိုတော့ဒီမှာရှိတဲ့မိဘပြည်သူများအားလုံးအသိပဲဖြစ်တယ်ဒီနေ့ကျွန်တော်တို့ရဲ့တိုက်ပွဲဟာစစ်အာဏာရှင်လူမျိုးတို့ဂျွန်ဘွားစစ်ဘက်ပြပနာတန်ခွာအောက်ကလွတ်ပြောက်ဖို့ပြည်သူတရားလုံးပူပေါင်းတိုက်ပွဲဝင်နေတဲ့တိုက်ပွဲဖြစ်တယ်တို့ပြည်သူတွေကြီးရလားဟဲ့တို့တွေပါတောင်းဆိုနေတာလေဒီမိုကရေစီရရှိရေးဒီမိုကရေစီရရှိရေးအဲ့ဒီတော့ကျွန်တော်တို့ရဲ့တိုက်ပွဲမှာမြမသပိုင်းမှာတစ်ခါမှမရှိဘူးနဲ့ပြည်သူတို့လူတရားလုံးကလုံးဝငုံမခံတော့ဘူးနှီးပေါင်းစုံနဲ့တိုက်ပွဲဝင်မယ်ဆိုတာသုံးပြချက်ချပြီးသားဖြစ်တယ်နီးပေါင်းစုံဆိုတဲ့နေရာမှာဘာပြောတာလဲမြစ်မြစ်ကိုင်းတော်လိုင်းကတော်လာမယ်ဆိုပြီးတော့ပြည်သူလူထုတရားလုံးကသုံးပြချက်ချထားတာဖြစ်တယ် generation စီလေးတွေဗမာပြည်မှာမျိုးတွေနေတာအသိခံပြီးတိုက်ပွဲဝင်နေတာဖြစ်တယ်သူတို့နောက်မှာတို့ပြည်သူတွေရှိရလားတို့ပြည်သူတွေကြီးရလားဟဲ့
မြေရန်ပြောင်စုမှလိုပဲဥရောပနိုင်ငံတွေကဒီတိန်နိုင်ငံတွေမှာရှိတဲ့မြို့နယ်အသီးသီးကထောင်ကနန်းရှိတဲ့ဗမာနဲ့တိုင်းသားတွေဟာဗြိတိန်ပါလီမန်ဗြိတိန်ဝန်ကြီးချုပ်ယုံရုရှားတန်ယုံမြန်မာတန်ယုံရှိတို့ကိုတွားရောက်လှည့်လည်ဆန္ဒပြခဲ့ကြောင်းဆန္ဒပြပွဲဖြစ်မြောက်ရေးဥဆောင်စီစဉ်သူတွေထဲမှာပါဝင်သူတဦးဖြစ်တဲ့ကိုမင်းဟိန်းက VOA ကိုပြောပါတယ
်ပါလီမန်ကနေပြီးတော့ဗြိတိန်ဝန်ကြီးချုပ်အိမ်ရှိကိုကျွန်တော်တို့တွားခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်အိမ်မှာတွားတာထူးခြားချက်ကကျွန်တော်တို့ပုံမှန်အဖြစ်ဆိုရင်ဒီဘက် platform ပေါ့နော်သူတို့ land နှစ်ခုချတဲ့ platform မှာထားတယ်ဒါပေမဲ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့လူအုပ်စုကဒီနေ့ရဲကိုယ်တိုင်ကပြောတာဟို3000အတာလေးရှိတယ်ဆိုပြီးပြောသွားတယ်ရဲကဟို platform မှာပဲလူတွေကိုရက်ခိုင်းလိုက်တယ်အဲ့ဒီမှာကားတွေတောင်မှသွားလို့မရဘူးဟိုဘတ်ကားတွေဆိုရင်ရက်ထားတယ်ရဲတွေကရက်ထားတာတော်တော်လေးကိုကြာနိုင်ခွက်လောက်ကြာတယ်ကျွန်တော်တို့အဲ့မှာရှိနေသလောက်အချိန်ပေါ့နော်အဲ့ဒါအောင်လူတွေ join တာမပြီးသေးဘူးအဲ့ဒါလောက်ရှိများဒီနေ့ကဗြိတိန်ဝင်ကြီးချုပ်အိမ်မှာဆိုအရှိမဆိုရင်လည်းကျွန်တော်တို့ကဟိုဗြိတိန်ဝင်ကြီးချုပ်ဟိုမြန်မာပြည်အရေးကိုအရေးကိုကိစ္စရေးကိုဆောင်ရွက်ပေးပါဆိုပြီးတော့ဩခဲ့တယ်ကျန်တဲ့အဲ့ဒီအားနဲ့ကျန်တဲ့ဟို slogan တွေပါဩခဲ့တာပေါ့နော်အမ်ပြီးတော့ကျွန်တော်တို့လူအုပ်ကတအားများတော့ကျွန်တော်တို့ဗြိတိန်အိမ်ဝင်ကြီးချုပ်အိမ်ရှိရလမ်းမကြီးပေါ့နော်ဒီ white hall လမ်းမကြီးတောက်လျှောက်ကိုလူတွေတန်းစီပြီးသွားပြီးတော့ဗမာတန်ယုံကိုဥစုတည်ပြီးသွားခဲ့တာပေါ့အဲအဲ့ဒီမှာဗမာတန်ယုံရောက်တော့ကျွန်တော်တို့မိနစ်အနည်းဆုံး45မိနစ်လောက်ရှိမယ်မြန်မာတန်ယုံရှိမှကျွန်တော်တို့ပါဝင် join တဲ့လူတွေကပုံစံဘောင်းစုံနဲ့អော်ကြတယ်ဒီ main online ရဲ့ဓာတ်ပုံကိုနင်းနေမကျေနပ်တဲ့စကားတွေ slogan တွေអော်တယ
်လန်ဒန်မြို့ဆန္ဒပြပွဲမှာပူပေါင်းပါဝင်လာသူတူကတော့မြန်မာနိုင်ငံမှာလူသိများကြတဲ့ဖိလစ်ပိုင်လူမျိုး model Salon Rores ကပဲဖြစ်ပါတယ်အခုလိုမြန်မာတွေနဲ့ပူပေါင်းပြီးသူဘာကြောင့်ဆန္ဒပြရတယ်လဲဆိုတာကိုရှင်းပြပါတယ်
And of course, you know, when I left Myanmar, it feels like my heart left in Myanmar. So as I said,
ကျွန်တော်ကမြန်မာနိုင်ငံမှာနှစ်နှစ်လောက်နေခဲ့တာပါ။မြန်မာပြည်သားတွေရဲ့ဘဝကိုကျွန်တော်ကောင်းကောင်းသိပါတယ်။မြန်မာတွေရဲ့ယဉ်ကျေးမှုကိုလည်းကျွန်တော်နားလည်ခဲ့ရသလိုမြန်မာတွေဟာဘလောက်စိတ်ကောင်းစေတနာရှိသလဲဆိုတာကိုမြင်ခဲ့ရပါတယ်။ကျွန်တော်မြန်မာနိုင်ငံကနေထွက်ခွာလာခဲ့ပေမဲ့ကျွန်တော်စိတ်နှလုံးသားတွေကမြန်မာပြည်မှာပဲဆက်ရှိနေသေးပါ။ဒါကြောင့်မြန်မာပြည်သူတွေနဲ့အတူမြန်မာပြည်လူမျိုးရေးဒီမိုကရေစီရရှိရေးပြန်လည်ငြိမ်းချမ်းရေးအတွက်ကျွန်တော်လည်းတိုက်ပွဲဝင်သွားမှာပါအန်တီဒေါအောင်ဆန်းစုကြည်လည်းအမြန်လွတ်မြောက်ပြီးစစ်အာဏာရှင်စနစ်ကြားဆုံးရေးအတွက်လွတ်ဆောင်သွားမှာပါလို့သူကပြောသွားပါတယ်တနမာရှိတဲ့မြန်မာအများရဲ့စီရင်ခံအတင်းကဦးစီးပြီးမြန်မာပြည်တွင်းစီရီယံလှုပ်ရှားသူတွေအတွက်ရန်ကုန်ဝေရှားတဲ့အနေနဲ့မြန်မာရိုးရာမုတ်ပဲသေးစာမြန်မာဟင်းတွေကိုကြောချက်ပြီးရောင်းချနေတာမျိုးလည်းရှိပါတယ်ဧပြီလ4ရက်တနင်္ဂနွေနေ့မှာတော့ဂျပန်ရောက်မြန်မာတွေစုယုံပြီးတိုကျိုမြို့လယ်မှာခြိတက်ဆန္ဒပြပွဲတရက်ပြုလုပ်ကြမှာဖြစ်ပါတယ်ခင်ဗျာ